မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။ကျမကတော့စုမြတ်မုံပါ။အီရန်ပေါ်အမေရိကန်အစိုးရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတကပြောကြားလိုက်ပါတယ်။ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီနေ့စတင်ကျင်းပမှာပါ။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းက IDP ခေါ်ဆစ်ဆောင်နေနေရက်ကိုပြန်ရေးအပြည့်ရဲ့စာချုပ်မှလက်မှတ်ရေးထိုးနိုင်မှုကအဓိကဖြစ်တယ်လို့ကချင်နေချင်းခရီးအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။ဆစ်ဆောင်နေဘက်ကသဘောထားဘယ်လိုရှိပါသလဲ
။ပြမဲ့နေရာမှာအခြေအနေကောင်းလို့ပြောပါမယ်။တဲ့ဘယ်ကဖြစ်တော့ဖြစ်ဘူးဒါပေမဲ့ဖြစ်ဘူးတော့
ကချင်စစ်ဆောင်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တော့ NND ပါတီကတော့တိုင်းရင်းသားရေးရာကော်မတီဖွဲ့ဖို့ပြင်နေပါတယ်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့နှိမ့်နှိုင်းဆွေးနွေးတဲ့ပုံစံမဟုတ်လို့ဖက်ဒရယ်သွားဖို့အလန်းဝင်နေသေးတဲ့အကြောင်းနဲ့အတူမြမအတွင်ကူပြောင်ရေးမှာတက်ရဲ့အခန်းကဏ္ဍပိုချက်ထွင်မှုဥတည်နေသလားလို့ NND ပါတီကမေးခွန်းထုတ်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအချိန်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကတင်ပြပေးကြပါလိမ့်မယ်
အီရန်နိုင်ငံအပေါ်အမေရိကန်အစိုးရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူစာချုပ်ထဲကနေနှုတ်ထွက်ပြီးစီးပွားရေးအဖိအားပေးနေတာကိုကြည့်ရင်အမေရိကန်ဘက်ကခြံမိကြံရဇွတ်လုံနေတယ်ဆိုတာပြနေတယ်လို့လည်းသူကဆိုပါတယ်။ဆာဒီအာရေဗျနိုင်ငံကယေနန်ဆက်ယုံတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လည်းပျက်စီးဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆာဒီကချက်ကားပြောနေတယ်လို့အီရန်သမ္မတရိုဟာနီကကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်မြို့ကိုထွက်မလာခင်မှာပြောကြားခဲ့ပါတယ်။အရှေ့လေပိုင်းဒေသကိုထရမ့်အစိုးရကထိန်းချုပ်ချင်နေတာလို့လည်းအီရန်သမ္မတကဆွဆဲပါတယ်။ကုလသမဂ္ဂထွေထွေညီလာခံကြရင်ဒေသတွေငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ရေးနဲ့သူ့ရဲ့အစီအစဉ်တွေကိုတင်ပြမယ်လို့သမ္မတရိုဟာနီကပြောထားပါတယ်။ဆာဒီအာရေဗျနိုင်ငံရဲ့ယေနန်လုပ်ငန်းထပ်ဝက်လောက်ရပ်သွားတဲ့တိုက်ခိုက်မှုကိုအီရန်နိုင်ငံကလုပ်တာလို့အမေရိကန်နဲ့ဆာဒီတာဝန်ရှိသူတွေကအပြစ်တင်ပါတယ်။တိုက်ခိုက်မှုတွေကိုအီရန်ကလုပ်နေတာလုပ်တာဖြစ်နိုင်ခြင်းအင်မတန်များတယ်လို့ဗြိတိန်အစိုးရကယုံကြည်တဲ့အကြောင်းကိုလည်းဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဒီကနေ့ပြောကြားပါတယ်။အီရန်ကတော့တိုက်ခိုက်မှုတွေဟာသူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်နေပါတယ်။ကုလသမဂ္ဂထွေထွေညီလာခံကြရင်အီရန်သမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အလွတ်တဘောတွေ့ဆုံမဲ့ပုံမရှိပါဘူး။အီရန်သမ္မတရူဟာနီနဲ့ဆွေးနွေးဖို့ရည်ရွယ်ချက်မရှိဘူးလို့သမ္မတထရမ့်ကပြောထားတယ်လို့အီရန်သမ္မတကလည်းစီးပွားရေးပိတ်ဆို့တံခါးမှုတွေအမေရိကန်ကမဖယ်ရှားသေး၍သမ္မတထရမ့်ကိုတွေ့ဆုံမှာမဟုတ်ဘူးလို့ပြောကြားထားပါတယ်။တောက်ကြနေတုန်းကပဲအီရန်ဘဟာဝဘန်ကိုပြစ်မှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုအမေရိကန်ကချမှတ်ခဲ့ပါတယ်။
နှစ်ပေါင်း198နှစ်တည်တန်းရှိဖြစ်တဲ့ဗြိတိန်ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးအခက်အခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာ့ဘက်မှာအားလည်းရခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတင်လာနေမှာဖြတ်သိမ်းခဲ့ရပါတယ်။ကုမ္ပဏီဒီဝါလီခါမဲ့အရေးကိုဖတ်ဆင်နိုင်ဖို့အတွက်ဒေါ်လာတန်150ရေးဖို့လိုအပ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေကပြောခဲ့သလိုပဲဒီသတင်းပတ်ရက်တည့်ရက်အတွက်မှာလည်းကုမ္ပဏီကိုပြန်ပြီးတော့ဖတ်ဆင်နိုင်ဖို့အတွက်ရှယ်ယာဝန်တွေချင်းငွေပေးသူတွေနဲ့ဆွေးနွေးခဲ့ပါသေးတယ်။Thomas Cook ကုမ္ပဏီအခုလိုပြိုလဲတာမဟုတ်လို့သူ့ရဲ့ကုမ္ပဏီရဲ့လေကြောင်းခီးစဉ်တွေဖျက်ခဲ့ရတယ်လို့ဗြိတိန်လေကြောင်းထိန်းသိမ်းအာဏာပိုင်ကပြောပါတယ်။ဒါပြင်ဗြိတိန်နိုင်ငံတွင်းကဝန်ထမ်း 9,000 အပါဝင်နိုင်ငံပေါင်း 16 နိုင်ငံမှာရှိတဲ့ဝန်ထမ်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွားလုပ်ငန်းတွေဟာပြီးခဲ့တဲ့လအတန်ငယ်ကလေးကကျဆင်းလာတာကြောင့်အခုလိုမျိုးကုမ္ပဏီပြည့်ရတဲ့အထိဖြစ်ရတယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ EU ကနေပြီးတော့ဗြိတိန်ခွဲထွက်မှုလုပ်ငန်းစဉ်မရေမရာဖြစ်မှုကလုပ်ငန်းတွေကျဆင်းရတဲ့အဓိကချက်ဖြစ်တယ်လို့လည်းဆိုပါတယ်။ကုမ္ပဏီဝန်ဆောင်မှုပေးနေတဲ့နိုင်ငံသားရောက်နေတဲ့ခီးတဲ့35,000ကျော်ပြန်ခေါ်ရေးဟာဗြိတိန်နိုင်ငံတမိုင်းမှာဆိုရင်တော့ဒီစစ်ပွဲကာလမဟုတ်တဲ့အချိန်မှာကိုယ့်ရဲ့နိုင်ငံသားတွေကိုအပြုံလိုက်ပြန်ခေါ်ရတာဒါအကြီးဆုံးဖြစ်စင်မယ်လို့ဗြိတိရှ်အစိုးရကပြောပါတယ်။ဗြိတိန်ခီးသွားတွေကိုပြန်ခေါ်မှုတွေကိုအခုတနင်္လာနေ့နှောင်းပိုင်းမှာစတင်မှာဖြစ်ပါတယ်။အဲ့ဒီအတွက်လေးရင်စီစဉ်နေပြီးတော့ပြန်ခေါ်ဖို့လုပ်ငန်းဟာတရင်နှစ်ပတ်ကြာလိမ့်မယ်လို့ဗြိတိန်လေကြောင်းအာဏာပိုင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။
နိုင်ငံတကာကောင်ဆောင်တွေတက်ရောက်ကြမယ်။ကမ္ဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။တမရနယ်ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေထုညဉ့်ဉန်းစီတဲ့အကြောင်းမီးသွေးအစားပြန်ပြည့်မြဲစွမ်းအင်ကိုပြောင်းသုံးရေးသဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန္ဒာငွေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ ဒီနီလာခံရဲ့အရေးပါမှုကိုကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတရက်စ်ကမိမောင်းထိုးပြမှာဖြစ်တယ်လို့ကမ္ဘာကောင်းဆောင်တွေအနေနဲ့စကားလှလှတွေသုံးပြီးမိန့်ခွန်းပြောတာထက်ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေချပြဖို့ပြောကြမယ်လို့ခန့်မှန်းရပါတယ်။ဒီနီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တော့တက်ရောက်မှာမဟုတ်ပါဘူး။ဒီနေ့တနေ့လဲကျင်းပတဲ့လူနည်းစုဘာသာဝင်တွေအထူးသဖြင့်ခရီးယာဘာသာဝင်တွေအပေါ်နှိတ်ကုတ်ခံရတဲ့ကိစ္စဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ပါကစ္စတန်၊ပိုလန်၊နယူးဇီလန်၊စင်ကာပူ၊အီဂျစ်နဲ့တောင်ကိုရီးယားကောင်းဆောင်တွေနဲ့လည်းအမေရိကန်သမ္မတတီးခြားစီတွေ့ဆုံမှုအခြေအစဉ်ရှိပါတယ်။ကမ္ဘာကြီးပူနွေးလာမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နွားသွားစေဖို့ရည်ရွယ်ချက်နဲ့မြို့ရဲကအဓိကလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။ကျောင်းတွေအလုပ်တွေမသွားကြဘဲသူတို့နဲ့အတူပါဝင်ဆန္ဒပြဖို့ဆန္ဒပြသူတွေကတောင်းဆိုထားကြပါတယ်။တောက်ကြနေတော့ကကမ္ဘာနိုင်ငံတော်တော်များများမှကျောင်းသားကျောင်းသူတွေဥဆောင်တဲ့ရာသီဥတုဆိုင်ရာဆန္ဒပြပွဲတွေကျင်းပခဲ့တာမှလည်းလူပေါင်းတန်းနဲ့ချီပါဝင်ခဲ့ပါတယ်
။ပြီးခဲ့တဲ့ဇူလိုင်လတုန်းကအီရန်ကနေပြီးတော့ဖမ်းထားတဲ့ဗြိတိန်ရီနန်တင်သင်္ဘောကိုမကြခင်မှာပြန်လွှတ်ပေးတော့မယ်လို့အီရန်နိုင်ငံမှာရှိတဲ့ First သတင်းဌာနကတင်းထုတ်အနေနဲ့မှကြေညာသွားပါတယ်။ဗြိတိန်ရီတန်တင်သင်္ဘော Destiny Imperial နဲ့ဒီသင်္ဘောဝန်ထမ်းတွေကိုအီရန်တော်လိုင်းရေးဆောင်တက်ကနေပြီးတော့ Hormuz ရေလက်ကြားထဲမှာထင်းသိမ်းထားခဲ့တာပါ Gibraltar ကမ်းလွန်ရေပြင်မှာဒီအီရန်ရီတန်တင်သင်္ဘောဒဇင်းကိုဗြိတိန်တက်ကဖမ်းဆီးထင်းသိမ်းခဲ့တဲ့နောက်ရက်သတင်းပတ်အနည်းငယ်တွေ့မှာပဲရေကြောင်းစီးပင်းတွေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဗြိတိန်ရီတန်တင်သင်္ဘောကိုအီရန်ဘက်ကပြန်ပြီးတော့ဖမ်းဆီးလိုက်တာဖြစ်ပါတယ်အီရန်နိုင်ငံဟာနိုင်ငံတကာအရေးယူမှုကိုချိုးဖောက်ပြီးတော့ရေနံရောင်းဖို့ကြိုးစားခဲ့တာလို့ဗြိတိန်ဘက်ကဆွဆွဲပါတယ်Gibraltar အနာဝင်ဘက်ကတော့အဲ့ဒီအီရန်သင်္ဘောကိုပြီးခဲ့တဲ့လကပြန်လွှတ်ပေးခဲ့ပါတယ်။ဗြိတိန်ရီတန်တင်သင်္ဘောနိုင်ငံပိုင်းအတွက်မှပြန်လွှတ်လာနိုင်တယ်ဆိုပြီးတော့အဲ့ဒီဒီ Stinger Imperial ကိုပိုင်တဲ့ဆွီဒင်ကုမ္ပဏီအကြီးအကဲကဒီဆွီဒင်အတန်လွှင့်ဌာန SPD ကိုတင်းုံနေနေမှာပြောဆိုခဲ့ပါတယ်။ Hormuz ကပြည်နယ်မှာရှိတဲ့အီရန်စစ်ကမ်းရဲ့ရေကြောင်းအနာပိုင်းအကြီးအကဲကတော့ဒီသင်္ဘောကိုနိုင်ငံတကာရေပိုင်နဲ့ထက်ကိုသွားခွင့်ပေးလိုက်ပြီမဲ့လို့သင်္ဘောကိုဆက်ဆွထားတဲ့အမှုကတော့ရှိနေတော့မယ်ဆိုပြီးတော့ First သတင်းဌာနကိုပြောထားပါတယ်ခင်ဗျာ။
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19 kHz 1068ည5ကီလိုမီတာ19 kHz 1995နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့မှာညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အရေးကြီးတဲ့ကမ္ဘာရေးရာတွေကိုဆွေးနွေးတဲ့ Concordia နှစ်ပတ်လည်ညီလာခံမှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးကိစ္စကိုအမေရိကန်သမ္မတရဲ့သမီးအီဗာဂန်ထရမ့်ဒီကနေ့ဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေး WGDP အစပြုအစီအစဉ်မှာအီဗာဂန်ထရမ့်ပါဝင်ဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးမှာပါ။စီးပွားရေးနဲ့နိုင်ငံရေးအဆင့်တိုင်းမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူပါဝင်နိုင်မှသာကမ္ဘာကြီးတည်ငြိမ်မှုရှိမယ်ဆိုတဲ့အချက်ကိုအသားပေးဆောင်ရွက်နေတဲ့ထရမ့်အစိုးရရဲ့လုပ်ငန်းတွေမှာသမရသမီးအီဗန်ကာထရမ့်ကဥဆောင်လုပ်နေတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေခြင်းနဲ့တချိန်နဲ့ကျင်းပတဲ့ကွန်ကော်ဒီယာညီလာခံကအရေးပါတဲ့ဆုံးဖြတ်ချက်ချမှတ်သူတွေအပြင်အစိုးရပုဂ္ဂလိကနဲ့ပရဟိတကဏ္ဍဆောင်ကအတွေ့အကြုံရှိသူတွေပါဝင်ဆွေးနွေးကြတဲ့ညီလာခံဖြစ်ပါတယ်။ဒီကနေ့ပြုလုပ်မဲ့ဆွေးနွေးပွဲကိုမြန်မာနိုင်ငံကလေယာဉ်စိုက်ပျိုးရေးကဏ္ဍမှအတွေ့အကြုံများတဲ့မတ်ဆန္ဒမျိုးနဲ့တက်ရောက်ပါလိမ့်မယ်။တတိဝလံပန်းမန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းရဲ့အထွေထွေအတွေ့အကြုံမှုမတ်ဆန္ဒမျိုးဟာမြန်မာနိုင်ငံကတည့်ရသည့်ထောပတ်သည့်ပိန်းဦးနဲ့ကော့ဖီထွက်ကုန်တွေကိုနိုင်ငံခြားတင်ပို့ရေးနဲ့ရင်းနှီးမြှုပ်နှံရေးအတွက်ဆောင်ရွက်နေသူဖြစ်ပါတယ်။အမေရိကန်အစိုးရအစီအစဉ်တစ်ခုဖြစ်တဲ့စီးပွားရေးမှာအမျိုးသမီးများပါဝင်နိုင်မှုအခက်အခဲကြော်လွားရေးနိုင်ငံကဥဆောင်သူများအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှသူရောက်ရှိနေတာဖြစ်ပါတယ်။မတ်ဆန္ဒမျိုးအပါအဝင်နိုင်ငံကစီးပွားရေးဥဆောင်သူ18ယောက်ပါဝင်တဲ့အဖွဲ့ဟာပြီးခဲ့တဲ့တပတ်တုန်းကဝါရှင်တန်မြို့တော်ကိုလာရောက်ဆင်မှာသမ္မတအကြံပေးလက်ဖြစ်တဲ့အီဗန်ကာထရမ့်နဲ့တွေ့ဆုံခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့ပေါပူအပြည်နယ်တွင်းမှာဆနပြသူတွေဟာဒီနေ့တနင်္လာနေ့မှာလူနေအိမ်တွေနဲ့အဆောက်အုံအချို့ကိုမိတင်ရှိုးခဲ့ကြပါတယ်။ရုပ်တံသတင်းတွေမှာတော့အဆောက်အုံတွေစီကနေပြီးတော့မိဂိုမဲတွေဥထွက်နေတာကိုမြင်ကြရပါတယ်။လမ်းတွေပေါ်မှာလူညွေးတက်တွေကျင်းနေနေပြီးတော့ဆနပြသူတွေကိုလူညွေးတက်တွေကပြစ်ခတ်လူစုခွဲနေပါတယ်။ကျောင်းဆရာတူဦးကနေပြီးတော့ဝမီနာမြို့မှာရှိတဲ့ပေါပူအကျောင်းသားတွေကိုလူမျိုးရေးရနှိမ်ချတဲ့ပြောစော်ကားပြောဆိုမှုကနေအခုလိုဆနပြမှုတွေအထိဖြစ်ခဲ့ရတာလို့ပေါပူအရဲကျုပ်ရူဒော့ဖ်အယ်ဘတ်ရိုဂျာကပြောပါတယ်။ဒေါ်လာဖြစ်နေတဲ့ဆန္ဒပြလူအုပ်ကြီးဟာဆွေရအဆောက်အုံတွေရေးဆိုင်တွေနဲ့လူနေအိမ်တွေကိုမိရှို့ခဲ့သလိုပဲမြို့တော်ဝင်ရုံးကိုသွားတဲ့လမ်းတစ်လျှောက်ကားတွေမော်တော်ဆိုင်ကယ်တွေကိုလည်းမိတင်ရှို့ခဲ့ကြတယ်လို့ရဲချုပ်ကပြောပါတယ်။ ပပူအပြည်နယ်ဟာဆစ်စုနဲ့နှစ်နဲ့ချီပြီးတော့တဘုံထမှုတွေနဲ့တုံနှင်းတွေရှိခဲ့တယ်လို့ပဲပြီးခဲ့တဲ့သတင်းပတ်တွေတွင်ကပဲလူမျိုးရေးခွဲခြားမှုဆန့်ကျင်ရေးဆန္ဒပြမှုတွေဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့လို့အခြေအနေတွေကိုပြန်ပြီးတော့ထင်းသင်းကင်တွယ်နိုင်ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့ပါသေးတယ်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကစာတင်ကြောင်းတစ်ခုမှာဒီကနေ့စာတင်ကတစ်ခုပြိုကျခဲ့တဲ့အတွက်ကလေး9ယောက်ထက်မနည်းသေဆုံးကြောင်းအာဏာပိုင်တွေကအတည်ပြုပြောပါရယ် Precious Talent Stop ပုဂ္ဂလိကစာတင်ကြောင်းမှာဖြစ်တဲ့အကြောင်းကပြိုကျမှုကြောင့်ကျောင်းသူကျောင်းသား59ယောက်ကိုလည်းစေယုံပို့ခဲ့ရတယ်လို့အစိုးရပြောခွင့်ရသူကပြောပါရယ်ဘာကြောင့်ပြိုကျတယ်ဆိုတာအာဏာပိုင်တွေကအတိအကျမပြောသေးပေမဲ့နိုင်ရိုဘီမြို့တဝန်းခွင့်ပြုချက်မရဘဲဆောက်ထားလို့ပြိုကျနိုင်တဲ့အဆောက်အဦ3-4ထောင်လောက်ရှိတယ်လို့အာဏာပိုင်တွေကအရင်တုန်းကတတိပေးထားပါရယ်
ဆွစ်ဇာလန်နိုင်ငံမှာဥရောပရေခဲမြစ်ကြီးတစ်ခုထပ်ပြီးတော့ပျောက်ကွယ်သွားတော့မဲ့ဝမ်းထဲပွဲထိမ့်မှပွဲကိုတနည်းနည်းတုန်းကလူပေါင်းရာနဲ့ချီပြီးတော့စူဝေကျင်းပါပါတယ်။ဝမ်းထဲတဲ့ထိမ့်မှဖြစ်တဲ့အနေအဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေဟာပင်လယ်ရင်းမြစ်နှပြင်အထက်ပေ2600မီတာမြင့်တဲ့ပစ်စိုးရေခဲမြစ်စီကိုရောက်ဖို့ဆွစ်ဇာလန်ရှေ့ပိုင်း Glarus တောင်တန်းကနေပြီးတော့တစ်ဆင့်နိုင်ပေါင်းများစွာခြေလျင်သွားခဲ့ကြရတာပါ။ကမ္ဘာကြီးပူနွေးလာမှုကြောင့်2006ခုနှစ်ကစပြီးတော့ပစ်စိုးရေခဲမြစ်ရဲ့ဒုတိယပမာဏဟာ80ရာခိုင်နှုန်းလျော့နေနေပြီဖြစ်ပါတယ်။ရေခဲမြစ်ပျောက်ကွယ်တော့မဲ့ဝမ်းထဲပွဲအထိမ်းအမှတ်ပွဲကိုဆွစ်ဇာလန်ရာသီဥတုရဲ့ကပ်ဘေးတိုက်ဖြည့်ရေလှုပ်ရှားမှုဖွဲ့ကဥဆောင်ပြီးတော့လှုပ်ရှားခဲ့တာဖြစ်ပါတယ်။ဒီဖွဲ့ကဒီ2050မှာနိုင်ငံရေးဖန်လုံရင်တံခွေထုတ်လုပ်မှုကင်းစင်ရေးအတွက်ဥဆောင်လှုပ်ရှားနေတဲ့ဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညူတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ IDP လို့ခေါ်တဲ့စစ်ဆောင်ရေးနေရပြန်ရေးအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရေးကအဓိကဖြစ်တယ်လို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌကပြောလိုက်ပါတယ်။စစ်ဆောင်တချို့ဘက်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတိစောက်နိုင်မှနေရပြန်လိုကြတယ်လို့အဓိကမိုင်းရှင်းလင်းရေးတွေလုပ်ပေးပြီးမှသာနေရကိုပြန်နိုင်မယ်လို့ပြောကြပါတယ်။အပြည့်ဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဆစ်ဆောင်ရေးနေရပြန်ရေးအတွက်ဥဆောင်ဆောင်ရွက်နေသူကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌလည်းဖြစ်ဆစ်ဆောင်ပြည်သူများကုညီဆောင်ရွက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့တိခါတော်ရဆရာတော်ဒေါက်တာ Class Samson ကမြို့ချင်းနာမြို့မှာချင်းပါတဲ့တိုင်းမီဒီယာညီလာခံမှာပြောဆိုလိုက်တာပါ
။ဆိုတော့ကျွန်တော်ဒီကချင်ပြည်နယ်မှာကချင်ပြည်သားဆောင်ရွက်ပါတယ်။ဒီ IDP များနေရပြန်ရေးဒီလိုရှင်ရတဲ့ကျွန်တော်တရားဝင်ဆိုတဲ့ပြည်ဝင်ကျွန်တော်တို့ဒီနေ့ကျေးဇူးတင်ပါတယ်။ဒီလိုမျိုးပုံစံပုံစံဆိုရင်ဆက်ပေါ်နေတဲ့ပုံစံမှာဆက်ပြီးပြောပါမယ်။အားလုံးရဲ့ဒီဒီအနည်းချုပ်ကယူအန်ဆက်ကနေတော့ကိုရေးချင်ဒီမှာဒီနေ့ရဲ့ဒီကပုံပြန်လို့ဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ဖြစ်တဲ့ပတ်သက်တော့ပြန်ဦးနဲ့ကျွန်တော်တို့ဆွေးနွေးချင်ပါတယ်။ဆက်နေတော့ပဲလို့ပြနေတယ်IDP ဒီဒီဆက်မှာရောဒီအစိုးရကွန်ဖရင့်ရမှာရှိတဲ့ IDP ညာအားလုံးရဲ့တင်ပြကိုလုံးကြရအောင်ဆိုတာပြေဘက်ကပါတယ်ကန္နာဆိုတော့ဒီနေ့အားလုံးကြည့်နေစာဒီနေ့ကျဲမှာပြုလုပ်တဲ့ပိုင်းတော့ကိုရပါချက်ပါဒီဘတ်ဘတ်လက်ဆောင်တော့တဲ့ IDP ညာရဲ့ဒီရက်တည်းရလို့ရှိချင်
ဒါကတော့စက်တင်ဘာလ18ရက်နေ့ကပြောဆိုခဲ့တာဖြစ်ပါတယ်။ IDP တွေနေရပြန်ရေးအတွက်လုံခြုံမှုရှိရေးမိမိစိတ်သဘောဆန္ဒအရနေရပြန်ရေးနဲ့နိုင်ငံတကာရဲ့အကူအညီထောက်ပံ့ရေးစတဲ့အချက်တွေပါဝင်ဖို့လိုကြောင်းလည်းဆက်ပြောပါတယ်။ဝိုင်းပေါ်မြို့နယ်မိုင်းနာစခန်းကစစ်ဆောင်တွေကသူတို့နေရပြန်တဲ့အခါမိုင်းအန္တရာယ်ကြုံတွေ့မှာကိုစိုးရိမ်ကြကြောင်းစခန်းတာဝန်ခံဦးမရန်စော်လုံးကပြောပါတယ်
မိုင်းအန္တရာယ်ရေမြို့မိုင်းအန္တရာယ်ရှိရသေးတဲ့ခါတော့သူတို့ကတတ်နေတယ်။ချင်းချင်းတွေအပြည့်ရအဲလိုနေရာမှာတော့ဘယ်ကြီးတော့သွားမလဲပဲအတွက်ဘယ်လိုသွားမလဲမိုင်းရှိမျိုးဆိုတာဒီပေါ့ဒါတော့မှဟိုလွတ်ထားတဲ့ကောင်ကပြောက်တယ်နော်ညာတော့ဆိုတော့ဘဏ္ဍတ်တဲ့နေရာမှာဆိုအဲတရားတော့ဆက်ပွဲနေလမ်းပြန်ပြီးပါအဲလိုစေတနာရှိကြတယ်ဖြစ်တယ်နေရာကိုကြည့်ကြ
စစ်ဆောင်စခန်းမှာနေထိုင်သူတွေကလည်းသူတို့ရဲ့စိုးရိမ်မှုတွေကိုအခုလိုပြောကြပါတယ်
။အေးပြမဲ့နေရာမှာအခြေအနေကောင်းတော့ပြောင်းပဲ။တပည့်ကဖြီးတော့မဖြီးဘူးဒါပေမဲ့ဖြီးဘူးတော့အရင်ပြင်းပဲ။ရွာသားရင်ဒီသွားနေလေဖြီးမှာပဲ။အဲကျွန်တော်ပြန်တော့တပည့်ပြန်ဖြီးမှာစိုးရိမ်ပြီ။
အဲ့လိုမျိုးပေါ့ယူဝထဲကဟိုကမိုင်းအဲ့လိုမျိုးရှင်းမှပဲနော်မိုင်းကြီးရှိရတယ်ဆိုတော့အဲ့လိုမိုင်းနဲ့အကုန်ရှင်းမှပဲအဲ့ဒါကြမ်းကြီး
ဝိုင်းမော်မြို့နယ်တွေကနမ်ဆန်ရံရွာကစစ်ဆောင်ချိုးကတော့ပြီးခဲ့တဲ့ AB လာဘိုင်းလောက်ကစပြီးနေရက်ပြန်လာတာတွေရှိသလိုတမ်ရော်ကမိုင်းရှင်းလင်းတာတွေလည်းဆောင်ရွက်ပေးနေပါတယ်။တချင်းပြည်နယ်ပြည်သူပါတီ KSPB ရဲ့ဒူဥက္ကဋ္ဌဥကုံဂရာအောင်ခန်းကတော့နမ်ဆန်ရံရွာဟာ KIO ထားရချုပ်လိုင်စာနဲ့နီးကပ်လွန်းလာကြောင်းငင်းချမ်းရေးမရခင်မပို့တင်ကြောင်းပြောပါတယ်။
အခုမကြသေးခင်မှာပဲနမ်ဆန်ရံမှာ ITB တချို့ ITB ကိုခေါ်ယူမှဒီမှာသွားနေဖို့ပေါ့ပြောပါတယ်တချို့ဟာတွေကပြန်ပါတယ်တချို့ဟာအများအားဖြစ်တော့မပြန်ပါဘူးဒါပေမဲ့ဒီလမ်ဆန်ယန်ဆိုတဲ့နေရာဒီလိုင်ဇာနဲ့အလွန်တရာမှနီးစပ်ပါတယ်မိနစ်30လောက်ပဲသွားလို့သွားရတဲ့နေရာဖြစ်ပါတယ်အချိန်မျိုးတိုက်ပွဲတွေဖြစ်နေတယ်ဒီဟာမလုပ်သင့်ဘူး
တချင်းပြည်နယ်မှာ2012ခုနှစ်ကပြန်လည်ဖြစ်ပွားတဲ့စစ်ပွဲတွေကြောင့်စစ်ရှောင်ပြည်သူတသိန်းခွဲလောက်ဟာနေရက်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်
ဘရရှင်ခင်အခုရပိုင်းတုံနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်စည်းဝေးမှာမြမရည်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်တာဝန်ရှိသူတွေကစင်ကန်သာတွေတင်ပြတဲ့နေရာမှာမြမနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပြီးတင်သွင်းလာပါတယ်ဒီနေရာမှာမြမရသားအစုရခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့တယ်လဲနိုင်ငံတကာခုံရုံးတွေအထိကိုဒေါ်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိသလားဒီပေါ်မှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကိစ္စအပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့ထေဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြေပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်ကြမဲ့သတင်းရှင်ကိုကျေးဇူးပါတယ်ခင
်ဗျာမနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တင်ဆက်ပေးခြင်းတဲ့သတင်းလွှာမှာတော့NLD ပါတီကတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းဖို့စတင်ဆောင်ရွက်နေပါပြီ။အခုလိုမျိုးအာဏာရပါတီတခုကရှိပြီးသားတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းဆွေးနွေးတဲ့ပုံစံမဟုတ်ဘဲနဲ့တီးခြားကော်မတီတရက်ဖွဲ့လိုက်တာဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အလန်းပိုဝေးသွားတယ်လို့တိုင်းရင်းသားနိုင်ငံရေးပါတီတွေကပြောပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရန်ကုန်ဗဟန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှစက်တင်ဘာ21ရက်နဲ့22ရက်နေ့အထိကျင်းပခဲ့တဲ့ဒုတိယဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ချက်5ရက်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲမှာ NLD ပါတီအနေနဲ့တိုင်းရင်းသားရေးရာကော်မတီဖွဲ့စည်းမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်။အခုလက်ရှိအချိန်မှာတိုင်းရင်းသားရေးရာကော်မတီအတွက်ဗဟိုအလုံးအမှုဆောင်အဖွဲ့ဝင်3ဦးရဲ့အမည်စာရင်းကိုတင်ထားပြီးကျန်တဲ့တိုင်းနယ်ပြည်နယ်14ခုကဗဟိုကော်မတီအဖွဲ့ဝင်တွေရဲ့အမည်စာရင်းကိုတောင်းထားတယ်လို့ဆိုပါတယ်။ဒီတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းရေးကိုရှေ့လုံငန်းစဉ်တရက်အနေနဲ့ပါတီကပြီးခဲ့တဲ့အစည်းအဝေးကလေးကဆုံးဖြတ်ထားတာဖြစ်ကြောင်းအမျိုးသားလွှတ်တော်အမတ်လည်းဖြစ်ပါတီဗဟိုကော်မတီဝင်တအူးလည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကဖူယိုရေးကိုအခုလိုပြောပါတယ်
လာမယ့်2020ယူကပွဲအခြေအနေနဲ့ပတ်သက်ပြီးတော့နေမြီတစ်ခုချင်းတစ်ခုချင်းရဲ့တဘာဝတွေကမတူဘူးလေမတူတော့နေမြီအသီးသီးမှရှိတဲ့သူတွေထူးခြားတဲ့ဖြစ်စဉ်နဲ့အခြေအနေအချက်လက်တွေကိုအကုန်လုံးစုစည်းပြီးတဲ့အခါကျတော့လာမယ့်အခြေအနေမှာတိုင်းနိုင်ရေးရာကော်မတီနဲ့တိုင်းရင်းသားရေးရာအခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့2020ယူကပွဲအပအဝင်ပေါ့နော်ဆောင်ရွက်တဲ့နေကိစ္စတွေပါတီရှိတယ်လဲဆိုတာကိုအခုမှအစပြုမှာ
မြန်မာနိုင်ငံရဲ့တမိုင်းချောင်းအခြေအနေအရတိုင်းရင်းသားပေါင်းစုံနဲ့ဖွဲ့စည်းနေထိုင်တာဖြစ်တဲ့အတွက်တိုင်းရင်းသားရေးရာကိစ္စရဲ့ဟာ NLD ပါတီရဲ့အခြေခံမူဝါဒထဲမှာပါဝင်ပြီးသားဖြစ်တာကြောင့်အခုလိုကော်မတီဖွဲ့စည်းပြီးထိထိရရအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်တယ်လို့လည်းဦးအောင်ကြည်ညွန့်ကပြောပါတယ်တိုင်းရင်းသားဒေသတွေမှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ပါတီအသီးသီးရှိနေပြီး NLD ပါတီအနေနဲ့တိုင်းရင်းသားကော်မတီတစ်ခုဖွဲ့စည်းတာထက်အစကတည်းကရှိနေတဲ့တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်တာကသာပိုကောင်းမယ်လို့မျှော်လင့်ထားကြောင်းရခိုင်ပြည်လူမျိုးရေးပါတီ ALB ဗဟိုအလုံးအမှုဆောင်ကော်မတီဝင်စောမြတ်ရာစာလင်းကပြောပါတယ
် Democracy နဲ့ Federation ကိုသွားမယ်ဆိုပြီးတော့ NLD ကလည်းပြောတာရှိပါတယ်အဲ့ဆိုတော့ငါတို့ကဗဟိုရှုပ်ကိမှုကိုပဲစဉ်းစားနေတာလားပေါ့ဘောဆောက်ကိမှုကိုဘလောက်ထိရှုတ်ရှားနိုင်မလဲဆိုတာကဖက်ဒရယ်အနေကိုသွားဖို့လမ်းကြောင်းရဲ့အခြေခံစဉ်းစားချက်တစ်ခုပဲဘောဆောက်ကိမှုမဟုတ်ပဲဒီနေကိုဘလောက်ပါဝါပေးမလဲပါဝါပေးပြီးတော့မှဒီနေကဒီထုံးစုကိုဘလောက်ပါဝါပေးမလဲဆိုတာအဖက်တယ်ပဲအဲ့လိုဟာမျိုးကို NLD ကအများကြီးသဘောထားကြည့်ကြည့်နဲ့စဉ်းစားသင့်တယ်လို့ပဲမြင်ပါတယ်
NLD Party, Bigger to Yoga Guerunga, Dying Daddy Darimati, the Dashon, get a Tadaka Shigeraja, Party Rimale, Tikisago Tetuin Sinsabu, Dying Daddy Darimashire, Party, Poho Comedy when we got in Yaki Jaraba, the China Yang Party Rune, Season Yi Nine Mumlobe, Natana say Yoga Wego, A. Sisi Piatano Yame Sure and Yimuna Yeti, D. Dying Shisani, Dying Darine, the Dolly Alan with one nine loop, Shanda and Damia Democracy, Pueso Ye, a two doing him who signed a gap Yavari.
Nangai Party, the Kangana Lowam Shidobu. The Mopedi Low Nilo Senya, Naya Nangai Party, Yabe, Nangangu, Siman Kanguya Mesura, Lulina Lene. Timelo Jano Nanga, a child or non Nangarine, the Mopedi Nangan in the Duau. Taina Chinya, Ninai Sanga, Jemma Shi Bene, the Uta Puenega, Kusita Alumio, Shu, Sapwame Solution, or the Taina in your money federal, so that Lanyu with up a lane. Ajamolo Dinia Maro, a two Saint Jemu Kaunaga, Simone Federal with Thomas Solution, Dinari, the Machina Lomeau, Dinari, Atanu, Namatan Lomeau, who party them machine, Dinari, Lone, Sakanta Lomeau, Sura, Jenio Project Market.
NLD Party, yes, Shilong as in Rema, a Muda Piane, Tenya Yine, Pirus Chongyi, again, Democracy, Federal Bianzu, Tisawi, Sure, Chakule, Tetuin Habare, Tabime, Pirus de Mieta, and I did it, Leshi Chima, Dinari, Kanganagule, Suyaga, 99 in Sanga, Nigel Michi Debulu, Nangay, Dime. We ban who retorted on Yaba. Lamena town say you got Wema, Badi Ji to Kurega and Nayamada, a Suya Pavi, Democracy Lanja Moma Satuana Melo, and LD Badi and Nayayu, Huevi, for who comedy a sea way where a bee below the Rinsa Shinem were a drink, Badi Duo Gata, Tauda Somi Manga, the name name of Yocha Giraba, Tajane, a Kulu, Dian Daya comedy, Pulak Daga, Badi drinking sap Shibime, Shinevi, Shide, Dian Danaye, Badi Rene, Hina, Sanga Daga, Dian Da, Jude, Putia Melo, Piosuni Jabari.
Susubashin, the Satellaway, Daye Akan, Kana, Boma, and then the Bora would deem ya page Mare. A Mulaka way in a Lungjoy Gansi, Galo Yellow Bangway, Anapo Yalabo, Damaro Dari, Nebbi Kampio Gosley, Subamido, Bidan Zuludoma, Dinduine, Pazibo, Chigan, Ubri, Pinsi, Mujanha, Federal Democracy, Go Tame, the Bodu Tare, Nama, Twin, Kubyang Yima, Daye Akan, Kanago, Po, Chetrimo, Udini, the Lalu, and any body got me on Tolay Bari. တတိယကျင်းမြောက်NLD ပါတီရဲ့ဗဟုကော်မတီအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာNLD ပါတီတာဝန်ရှိသူကပြောကြားသွားတာပါအသေးစိတ်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်ကာလွန်အပွဲဝင်မဲအများစုကအကြံပြုလာရင်တမနာကလွှတ်တော်ကိုဖျက်သိမ်းရမှာမျိုးကာလွန်အစည်းအဝေးတွေကိုနှစ်လတစ်ကြိမ်ခေါ်ယူနိုင်တာမျိုးစားတဲ့အချက်ခုနှစ်ချက်လောက်ပါဝင်တဲ့ကာလွန်ရဲ့လုပ်ပိုင်ခွင့်အာဏာပ
မဒီမိုကရေစီအသွင်ကူးပြောင်းရေးမှာတရက်ခန်းကဏ္ဍကိုပိုချဲ့ထွင်ဖို့ဥတည်နေသလားလို့တန်တရားဝင်ပြီးကြောင်း NLD ဘိုကော်မတီဝင်လည်းဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကမေးခွန်းထုတ်လိုက်ပါတယ်
တကယ်တော့ကာလူအနေနဲ့ပါဝင်ဆောင်ရွက်မယ်ကာလူအနေနဲ့လုပ်ရမယ်နိုင်ငံကြီးအခင်းကျအခြေအနေတွေလည်းမပေါ်ပါဘူးဒါကြောင့်မို့လို့ဒါကာလူရဲ့အနေအထားအတွက်ဟိုသူ့ကိုစော့ထားတာတွေနှိမ့်ချတာတွေပါလို့အခုနောက်ဆုံးခုတင်လာတဲ့ဖွဲ့စည်းပုံချိန်ကဥပဒေပြင်ဆင်တဲ့ဥပဒေကနောက်တင်လာတာရှိပါတယ်အဲ့တင်လာတာကတော့ကာလူအဖွဲ့အနေနဲ့ဆိုရင်တကယ်တော့တိုင်းပြည်အခြေအနေယူယွင်းလာရင်သုတ္တဝုပဲရှက်ပို့ရတဲ့သမ္မတကိုအကြံပေးနိုင်တဲ့ဘာညာဆိုတဲ့ခေါင်းလေးချက်လောက်ဆက်ပြီးပါလာတော့ဒီကတိရအဲ့လိုပါလာတာသွားတွေ့ရတဲ့အနေအထားမျိုးတော့ဘာလို့သွားတွေ့လဲဆိုဒီမိုကရေစီနဲ့ဖက်ဒရယ်ဒီမိုကရေစီကိုသွားကြမယ်လို့ပြောနေတဲ့တိုက်ရအခြေခံနယ်နိမိတ်ကိုပို့ပြီးတော့ချက်ထွင်လာမယ်ချက်ထွင်လာခြင်းနဲ့ဆိုရင်ယူကြမျိုးကိုဦးတည်လေသလားလို့သင်လာရမယ်ဒီအချိန်မှာ
ဆရမ2122နှစ်ရကြာရန်ကုန် NLD ဌာနချုပ်မှာကျင်းပခဲ့တဲ့ NLD ပါတီဒုတိယဗဟိုကော်မတီတတိယအကြိမ်မြောက်ပုံမှန်အစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာသတင်းတော့ဒီရဲ့မေးခွန်းကိုဦးအောင်ကြည်ညွန့်ကအဲ့ဒီလိုဖြေကြားသွားတာပါ NLD အစိုးရလက်ထက်မှာအခုချိန်ထိကာလွန်အစည်းအဝေးခေါ်ယူကျင်းပခဲ့တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံရေးလမ်းကြောင်းကို Federal Democracy ပြည်ထောင်စုအဖြစ်သွားကြမယ်လို့တမရော်ဘက်ကလည်းသဘောတူထားပြီးဖြစ်ပါတယ်တမရော်အနေနဲ့ဒီမိုကရေစီလမ်းကြောင်းအတိုင်းတကယ်သွားကျင်ရင်နိုင်ငံတကာအတွေ့အကြုံတွေကိုနမူနာယူပြီးစစ်တပ်ရဲ့အခန်းကဏ္ဍကိုရှော့ချသွားရမှာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာအငြင်းစားကတိကဦးခင်မောင်စောကသုံးသပ်ပါတယ
်ဒီစစ်တပ်တို့ဘာလို့ဆိုတာတွေကသူတို့ဒီမိုကရေစီဘာလို့တိတ်နားလဲတာမဟုတ်ဘူးသူတို့ကလည်းသူတို့ကအရေးကြီးပြီးသူတို့ခန့်အခန်းကဏ္ဍကိုရှေ့တန်းကတည်ငြိမ်မှာပေါ့ဒါမဲ့ဟိုတိုင်းရင်းသားအခွင့်အရေးဖက်ဒရယ်အခွင့်အရေးပြည်ပြည်အခွင့်အရေးတွေဆုံးရှုံးခဲ့တာအနည်း90ကျော်နေပြီလေ။ဗမာပြည်ကဟိုလိုက်တူနေတာတော့အင်ဒိုနီးရှားကိုလိုက်တူတော့ဗျ။စစ်တမ်းရဲ့အခန်းကဏ္ဍကအရေးကြီးတယ်ဆိုစစ်ဘောစစ်သားတွေယူနီဖောင်းနဲ့မချွတ်ဖက်နဲ့ ဒီမိုကရေစီနိုင်ငံတွေပဲချိန်ခဲ့တာရှိတာပဲ။ဒါပေမဲ့တို့ကတဖြည်းဖြည်းဖြည်းရှော့သွားတော့အခုတော့အင်ဒိုနီးရှားပါလီမန်နဲ့မှာတော့စစ်သားလုံးဝမရှိတော့ဘူး။နိုင်ငံရေးလုပ်ရှင်လုပ်ရှင်စစ်တပ်ကထွက်ပြီးတော့ဝင်ပြီးတော့ရွေးပေါ်ရွေးကောက်ပွဲရွေးဒီမိုကရေစီနိုင်ငံမျိုးရောက်ချင်ရင်တော့ရှော့သွားမှာပေါ့တဖြည်းဖြည်း။ဘယ်နိုင်ငံဝဲချီပေါ့ဗျာဥပမာဒီမိုကရေစီနိုင်ငံတွေပဲ
Yagan, Abia, Ninian, Lanyangani, Tayanari, Awu, Yubi, Pinsin, Dwabu, Kanauma, Juban gave him eh. And Eddie Suya that then, Linin, Niva, Shila, Jima, Nasati, Beloni Lagangale, Yadani, that way, Nolinja, Kinney body. Eddie Chen Jama, and Eddie Party, Luto Guz Lady Ga, Presibum Jinzin Ego, Luto Rema, Indai Arai, Juban Larebo, Sitane, Bikan Yukuz Lady Ga, Nobian Swellu Red the Ball. Lonely Rapid Elo, Federal Tainda Yi Changindu, Simon Sanga, Nimari.
Cholibio, the sick also at the Presi Otobo, Chiga, Ubri, Pese Yiga, Setaka Bobi, Anayashi, Lion to Adwale. Tigana, Alan the Bordu Tara, Federal Vidanzu, Dwale Lion to Armes, who don't look at the board and number Serapo to about. So I love to go to all the chairs. First, you also go to Chicago and Adia, Chiran, then be lonely there. Also, draw Kabiake here, look there. Adamo, throw you, look some more, look there, don't tell you. The
Nazi Puezibo, Kanga, Pomania, Jamaro, Kalong Puezijing with our Pobia Tabi, Kalong Ye, Lunga, Down, Bari Lesura, Pobia Dani Mashibao, Salamana Saye, Biranzulu Dogo, Sitane, Bikan Yoko, the letter, Lizanga, U.
တင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းထဲမှာတော့အနည်းဆုံးကောင်းစီဝင်း၅ဦးကတောင်းဆိုလာရင်ကာလွန်အစည်းအဝေးကိုခေါ်ယူကျင်းပရမှာဖြစ်သလိုနှလားတစ်ကြိမ်ပုံမှန်အစည်းအဝေးကျင်းပရမယ်လို့ပါရှိပါတယ်ခင်ဗျာကိုညာဝင်းအောင်ပါရှင်ဒီနေ့နာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဖီယိုအီကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲဖီယိုအီမြန င်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါအောင်ရှင
်အီရန်ပေါ်အမေရိကန်ဆိုရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်ဆာဒီအာရေဗျနိုင်ငံကရေနံဆက်ယုံတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လည်းပျက်စီးဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆာဒီအာရေဗျကချက်ကားပြောနေတယ်လို့အီရန်သမ္မတရူဟာနီကကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်ကိုထွက်မလာခင်မှာပြောကြပါတယ်။အရှေ့လေပိုင်းဒေသကိုထရမ့်အစိုးရကထိန်းချုပ်ချင်နေတာလို့လည်းသမ္မတရူဟာနီကဆက်ဆွဲခဲ့ပါတယ်။နှစ်ပေါင်း188နှစ်သက်တမ်းရှိပြီဖြစ်တဲ့ဗြိတိန်ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ကငွေကြေးအခက်ခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာတဝန်းအားလက်ရက်ခီးသွားနေကြသူ6သိန်းကျော်ရဲ့ခီးစဉ်တွေကိုအခုတင်းလာနေမှာဖျက်သိမ်းလိုက်ရပါတယ်။ Thomas Cook ကုမ္ပဏီအခုပြိုလဲသွားတာကြောင့်သူ့ကုမ္ပဏီရဲ့လေယာဉ်ခီးစဉ်တွေဖျက်ခဲ့ရတယ်လို့ဗြိတိန်လေကြောင်းထိန်းသိမ်းရေးအာဏာပိုင်တွေကပြောပါတယ်။ဒါအပြင်ဗြိတိန်နိုင်ငံတဝန်းကဝန်ထမ်း 9,000 အပါအဝင်နိုင်ငံပေါင်း 16 နိုင်ငံမှရှိတဲ့ဝန်ထမ်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွားလုပ်ငန်းတွေပြီးခဲ့တဲ့လအတန်းငယ်ကလေးကကျဆင်းလာတာကြောင့်အခုလိုကုမ္ပဏီပြတ်ရတဲ့အထိဖြစ်တာလို့ကုမ္ပဏီဘက်ကပြောပါတယ်။ EU ကနေဗြိတိန်ခွဲထွက်မှုလုပ်ငန်းစဉ်တွေမရေမရာဖြစ်မှုကလည်းလုပ်ငန်းတွေကျဆင်းရတဲ့အဓိကချက်ဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။နိုင်ငံတကာကောင်းဆောင်တွေတက်ရောက်ကြမဲ့ကမ္ဘာကြီးပြည်နွေးလာမှုဖောက်ပြန်မှုတိုက်ဖြတ်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။သမ္မတနဲ့ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မင်းခွန်းပြောကြားမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေထုညဉ့်ညမ်းစီတဲ့ကြောင်မီးသွေးအစားပြန်ပြည့်မြဲဆွမ်းအင်တွေပြောင်းသုံးရေးတဘာဝဘေးရန်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖြတ်ရေးအတွက်ဗဏ္ဍာငွေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာကြီးပြည်နွေးလာမှုတိုက်ဖြတ်ရေးလှုပ်ရှားသူတွေကဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်သားသွားစေဖို့ရည်ရွယ်ချက်နဲ့မြို့ရဲကအဓိကလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြကြဖို့လည်းစီစဉ်ထားကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
From Washington.